မြန်မာစစ်ကောင်စီညီညာရေးကူစရဲ့ဖွဲ့နဲ့မြောက်ပိုင်းမဟာမိတ်သုံးဖွဲ့တို့မိုင်းလာမြို့မှာတွေ့ဆုံမှုပြီးမှာပဲဂျွန်လ2ရက်နေ့ကစပြီးတော့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တစ်ခုဖြစ်တဲ့ MNDAA တပ်စခန်းတစ်ခုကိုမြန်မာစစ်ကောင်စီကစစ်ဆင်တိုက်ခိုက်ခဲ့တယ်ဆိုပြီးတော့ကိုကန့်ဒေသအခြေစိုက်ကိုကန့်မီဒီယာကထုတ်ပြန်ပါတယ်ဂျွန်လ1ရက်နေ့မနေ့ပိုင်းတော့ကအထူးဒေသတဲ့မူပိုင်ခိုင်နယ်က MNDAA ယာယီတပ်စခန်းတစ်ခုကိုစစ်ကောင်စီတပ်ကထိုးစစ်ဆင်တာမလို့တနအီကြာတိုက်ပွဲဖြစ်ခဲ့လို့ပဲဂျွန်လ3ရက်နေ့မှာလဲကိုကန့်ခိုင်တုံရှမ်းဒေသအခြေစိုက် MNDAA တပ်နဲ့စစ်ကောင်စီတပ်ကြားမှာနှစ်နာရီကြာတိုက်ပွဲဖြစ်ခဲ့တယ်လို့သိရပါတယ်တိုက်ပွဲအတွင်းမှာ MNDAA ကိုကန့်ဘက်ကတဦးကြဆုံးတဦးဒဏ်ရရှိတယ်လို့ထုတ်ပြန်ပေမဲ့စစ်ကောင်စီဘက်ကထိခိုက်သေဆုံးမှုရှိမရှိကိုတော့မသိရပါဘူးမြန်မာစစ်ကောင်စီဘက်ကတော့ဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့တစုံတရာတရားဝင်ထုတ်ပြန်ပြောဆိုတာမျိုးမရှိသေးပါဘူးဒုတိယဗိုလ်ချုပ်ကြီးရာပြည့်ဦးဆောင်တဲ့မြန်မာစစ်ကောင်စီညီညာရေးကိုယ်စားလှယ်ဖွဲ့ဟာMNDAA ကိုကန့်လက်နက်ကိုင်အဖွဲ့ပါဝင်မြောက်ပိုင်းမဟာမိတ်၃ဖွဲ့နဲ့မိုင်းလားမြို့မှာဂျွန်လ၁ရက်နေ့ကတွေ့ဆုံခဲ့ပြီးမြဲဂျွန်လ၂ရက်နေ့မှာတော့အဆုံးသတ်သွားပါတယ်ဒီစနစ်ပွဲမှာတရုတ်ဘက်ကအထူးတန်တမာတူတယောက်ခဲ့တာမလို့တရုတ်နိုင်ငံရဲ့ဂျာဝင်စစ်ဆတ်မှုနဲ့ဒီစနစ်ပွဲဖြစ်လာတယ်လို့လေးလာသူတွေကယူဆပါတယ်အနာသိန်းစစ်ကောင်စီကိုစန့်ကျင်တဲ့ New Dollar ရေးဖြစ်လာခဲ့ပြီးတဲ့နောက်မြောက်ပိုင်းအဖွဲ့၃ဖွဲ့ဟာမြန်မာစစ်ကောင်စီနဲ့ထိတ်လိုက်တိုက်ပွဲကြီးမျိုးတွေမရှိပေမဲ့လည်းဒီ New Dollar ရေးကိုထောက်ခံကူညီတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေဖြစ်တယ်ဆိုပြီးတော့လေးလာသူတွေကသတ်မှတ်ယူဆကြပါတယ်ခင်ဗျာ